ဟုတ်ကဲ့စိတ်ကျမ်းမာရေးထူးထူးဆရာဝန်ကြီးဘမခဒေါက်တာညဝင်းကျော်ခင်ဗျာကျွန်တော်တို့ဒီအိတ်ဆက်ချင်းရဲ့ကောင်းကျိုးတွေနဲ့အရေးဖြစ်ချင်းရဲ့ဆိုးကျိုးတွေကြောင်းပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီအရေးဖြစ်တာကနေကာကွယ်နိုင်ဖို့အကြောင်းကိုအဓိကပြောမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့အခုလိုကာကွယ်နိုင်ဖို့အတွက်ဒီအရေးဖြစ်တာကိုဖြစ်စေတဲ့အဓိကအကြောင်းရင်းတွေကိုစပြီးတော့ရှင်းပြပေးပါလားဆရာကြီး
အိတ်ဆက်ချင်းဆိုင်ရာပြဿနာတွေသိပြစောတာတွေမျိုးစုံကလည်းsleep deprivation လို့ခေါ်တဲ့အရေးအပြည့်များတဲ့ခြေနေတွေဟိုအိတ်သက်ခြင်းရဲ့အရည်သွေးကိုပြည့်မီအောင်မအိပ်ရတာမျိုးတွေရှိပါတယ်အဲ့တော့အဲ့ဒီ sleep ဆိုတာလို့ခေါ်တဲ့အိတ်သက်ခြင်းဆိုင်ရာယောဂတွေဟိုအိပ်ရင်းနဲ့အသက်ကြီးရရသွားတဲ့ sleep apnea လို့ယောဂမျိုးတွေဒါအလွန်အမင်းအိပ်သက်တဲ့ဟိုနေခြင်းမှာအိမ်ငယ်ပြီးညမှာမအိပ်နိုင်တဲ့ယောဂတွေ restless leg syndrome လို့ခေါ်တဲ့ခြေထောက်တွေကိုလှုပ်ပြီးရမ်းဖြစ်တတ်တဲ့ယောဂတွေနောက် night terrors တို့ဒါညမှာထပြီးတော့လန့်ပြီးတော့အော်တာမျိုးတွေညမှာထပြီးတော့ရောင်ပြီးတော့လမ်းလျှောက်ကြတာတို့ဘာလို့ဆိုတော့ somnambulism လို့ခေါ်တဲ့ night sleep walking လို့ဆိုတဲ့ယောဂါတွေနောက်အတက်ယောဂါတွေတချို့ ਨੇ ခန္ဓာကိုယ်လှုပ်ရှားမှုကြွက်သားတွေလှုပ်ရှားတဲ့ယောဂါတချို့ကဒီ sleep disorder တွေမှာပါတာပေါ့လေ
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကကျွန်တော်တို့ဒီနေ့ခေတ်ကြီးမှာပေါ့ဆရာနော်ဒီအိတ်ဆက်ချင်းတက်ပေါ့နော်ဥနာခဏခဏဟိုတရေနူရာတွေဖြစ်စေနိုင်တဲ့အနေအထားတွေရော
Thomas Edison သူမီးပြီးစပြီးတော့ထွင်တဲ့အချိန်ကစပြီးတော့ circadian rhythm လို့ခေါ်တဲ့အဲ့ဒီပုံစံဒီမှာလာပြီးတော့အနောက်ဆက်ဖြစ်တော့တာပြတ်တော့တာပေါ့လူတွေကအလင်းရောင်ရှိတဲ့အချိန်မှာမအိပ်ချင်ဘူးအလင်းရောင်ပျောက်သွားပြီးတော့မှောင်တဲ့အချိန်မှာအိပ်တယ်ဒါဟိုရှိတော့ကတော့မီးမရှိသေးတဲ့အချိန်တော့ဗာပြဿနာမှမရှိဘူးလင်းရင်လိုးထလာလိုက်တယ်မှောင်သွားရင်အိပ်လိုက်တယ်အဲ့ဒီ circadian rhythm ကပုံမှန်ဖြစ်နေတယ်ပုံမှန်ဖြစ်နေရတယ်ပြီးတော့အခုမီးပြီးအလင်းရောင်တွေထွင်လိုက်တယ်ထွင်လိုက်ပြီးတော့အခုဆိုပို့ဆိုးလာတယ်ကျွန်တော်ဟန်ဖုန်းလေးညဆိုလဲဟန်ဖုန်းလေးပို့ပြီးတော့နေတာမျိုးလို့တက်ဘလက်တွေပို့ပြီးတော့ကြည့်နေကြတာမျိုးလို့နောက်တယ်လီဗီဇင်းကြည့်နေကြတာမျိုးလို့လောက်လာတဲ့အခါအဲ့ဒီ light တွေကကျွန်တော်တို့ရဲ့နေလုံးထဲကိုလာပြီးတော့ပြဿနာပေးတယ်အဲ့တော့အဲ့ဒီလိုမျိုးလူငယ်တွေကလေးတွေမှာလာတယ်လီဖုန်းကိုညမှာ Facebook တို့ social media တွေသုံးရပြီးတော့အရေးပြက်တာတွေကပို့ပို့ပို့ပြီးတော့များလာတော့တော်တော်များများတွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဆရာကြီးဒီအိတ်ဆက်ချင်းကိုအနောက်ရှက်ပေးနိုင်တာတွေရှိသေးလားဆရာ
အိတ်ဆက်ချင်းကိုအနောက်ရှက်ပေးနိုင်တာဆိုတော့လူငယ်ပြဿနာတွေရှိမယ်စိတ်ဓမ္မရေးပြဿနာရှိနေအထူးသဖြင့်စိုးရိမ်စိတ်တွေနဲ့ဖြစ်လာတဲ့ခါမှာပြုတ်မရတဲ့ခါမှာဟာငါညရောက်ရင်အိပ်ပါမလားဆိုပြီးတော့ညရောက်မှာဘယ်ကြောက်နေတတ်တဲ့လူမျိုးတွေရှိတယ်။ဒါနဲ့မကောင်းပတ်ဝန်းကျင်ရဲ့အဆူညံမှုပေါ့ကျွန်တော်တို့ကလူနေထူထပ်လာတဲ့ခါမှာပတ်ဝန်းကျင်ကဆူညံတာတွေဒီချို့နေရာဒီတိုင်းမှာဆိုတော့ကျင်းတိမ်နဲ့တိမ်ကဟိုဘက်ဒီဘက်ကန့်နေပြီးတော့ကျတော့အတန်ဒီဆူညံတာတွေနဲ့အဲ့ဒီအနောက်ဆက်တွေကလည်းကျွန်တော်တို့ရဲ့အိပ်ဖက်ခြင်းကိုလာပြီးတော့ဒုက္ခပေးတတ်ပါတယ်
။ဟုတ်ကဲ့ဆရာကြီးအခုလိုထိုးချိုးတွေမဖြစ်အောင်ဘလို့ဆောင်ရယ်ရှောက်ရယ်နေဆရာအကြံပေးနေတယ်ဆရာကြီး
ဒီ sleep hygiene လို့ခေါ်တဲ့ဟိုအိပ်ဆက်ခြင်းနဲ့ပတ်သက်တဲ့အကောင်းဆုံးအိပ်ရမယ်ဖြစ်သေးတယ်ရောသိစေချင်တာပေါ့လေအိပ်တဲ့သူဒီနေရင်းမှာအိပ်တာမျိုးတွေနော်တမိလောက်တော့မိလိုက်အောင်ပါပဲဆိုတာမျိုးတွေမမိဘဲနဲ့နေဖို့တော့လိုလိမ့်မယ်အဲနေရင်းမှာကက်ဖိန်းလိုဟာမျိုးတွေနော်အထူးသဖြင့်12နာရီရဲ့နောက်ပိုင်းမှာကော်ဖီတောက်တာမျိုးတွေရှောက်နိုင်ရင်ကောင်းတယ်အကောင်းဆုံးကတော့အချိန်မှန်အိပ်အချိန်မှန်ထားတဲ့အလေးကျင့်တွေလေ့ကျင့်တာအင်မတန်ကောင်းပါတယ်တချို့ကတော့စနေတနင်္ဂနွေကျရင်တော့ပိုးအေးလိုက်မယ်ဆိုတော့ပိုးအေးတက်တာတွေရှိတယ်အဲ့ဒါကလည်းမကောင်းခန္ဓာကိုယ်အတွင်းမှာ나이တစ်လုံးထည့်ထားတယ်လို့ပဲဒီအချိန်လိုအိပ်မယ်ဒီအချိန်လိုနိုးမယ်ဆိုတာမျိုးလေ့ကျင့်ထားလို့ရှိရင်ဒါအကောင်းဆုံးနံပါတ်1ပေါ့အဲနောက်မအိပ်ခင်မှာ relax လုပ်တဲ့အိပ်အိပ်ခါနီးပြီးစင်တော့စာလေးနည်းနည်းပါးပါးဖတ်လို့ရတယ်ရိုးရိုးစာအုပ်နဲ့စာဖတ်မယ်ဆိုဖတ်လို့ရတယ်ဟိုကွန်ပျူတာတွေဒီ tablet တွေနဲ့ဖတ်တာတော့မကောင်းဘူးနောက် meditation လို့ခေါ်တဲ့အသက်ပြင်းပြင်းရှူသွင်းရှူထုတ်လုပ်တာကောင်းတယ်ဒီနွေးနွေးလေးနဲ့ရေချိုးပေးတာတွေပါလေကောင်းတယ်ညနေဘက်ဆိုရင်အိခါနီအစာစားတာတွေကတော့ရှောင်တင်တယ်အနောက်ဘက်က electric device တွေကတော့လုံးဝရှောင်တာကောင်းတယ်ဒီတင်ကန်တွေပါလေမှန်မှန်လုပ်ဖို့လိုတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဘာတွေလုဆောင်တင်တယ
်အိယာလည်းအရင်စကားပြောလာတယ်အိယာနဲ့အိစစ်တာရဲ့ပတ်ဝန်းကျင်နဲ့အင်မတန်အရေးကြီးတယ်ပတ်ဝန်းကျင်ကစူညာမှုကင်းမရမယ်တိတ်တိတ်နေရမယ်ရင်းတက်နေမယ်အိယာလေးကလည်းဖြစ်နိုင်လို့ရှိရင်နည်းနည်းလေးအေးတာကောင်းတယ်ပေါ့နော် 23 degree centigrade လောက်ဒါမှမဟုတ်လို့ရှိရင်လည်း60-65 degree Fahrenheit လောက်အတွင်းမှာထားပြီးတော့အိပ်ရင်ကောင်းတယ်လို့ပြောကြတယ်အဲ့တော့အိပ်တဲ့ကျွန်တော်တို့အိပ်ရာလည်းမမာလွန်မပြော်လွန်ကောင်းနေရာလည်းမမာလွန်မပြော်လွန်ဖြစ်ဖို့လိုပါတယ်လင်းအောင်မရှိရင်အကောင်ဆုံးပဲဖြစ်နေအခန်းထဲမှာအိပ်ပြီဆိုရင်တော့မီးမိတ်ပြီးတော့အိပ်တာအကောင်ဆုံးပဲအဲ့တော့အဲ့လိုမျိုးသက်တောင့်သက်တာရှိတယ်ဆိုလို့ရှိရင်အိပ်ပျော်ဖို့အခွင့်အလမ်းပိုပြီးများလာပြီ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရော
နောက်တစ်ခုကရက်တို့ချေးလိတ်တို့အစာနေ့ငနေစားတာတို့ကိုညနေဘက်မှာရှောင်မှုရှောင်နေပါလေအရက်ဒီစိတ်လိတ်ဒီတောက်တာကော်ဖီဒီတောက်တာလည်းဘာဖြစ်ဖြစ်အိတ်ဆက်ချင်းကိုဒါပြီးတော့အနောက်ရှက်ဖြစ်တယ်နောက်တစ်ခုကအလွန်မင်းစက်တဲ့အစားတောက်တွေစားတာတို့ကလည်းအိတ်ဆက်ချင်းကိုလာပြီးတော့အနောက်ရှက်ပေးပါတယ်အဲ့ဒါကြောင့်မို့ဒါတွေကိုတော့ရှောင်နေခြင်းပါလေ တကယ်လို့အဲ့လိုမျိုးလာအေးရလေးရတယ်ခန္ဓာလည်းကောင်းတယ်တက်တောင့်တက်တာလည်းဖြစ်တယ်စိတ်လည်းတိတ်ဆိတ်တယ်အလင်းရောင်လည်းမရှိဘူးဒါပေမဲ့အဲ့လိုကမပျော်ဘူးအေးရဖြစ်နေတယ်ဆိုလို့ရှိရင်တော့အဲ့ဒီအေးရကနေပြီးတော့ခဏထားပြီးတော့ကြောဒီပါချီချော့ပြီးတော့လည်းတက်တောင့်တက်တာဖြစ်လာအောင်လာစောစောပြောတဲ့တခြားတနေရာမှာစာဖတ်တာမျိုးတွေပါလိမ့်ပြီးသွားလို့လို့ရပါအဲ့တော့အေးရကိုတော့လာအိတ်ဖို့အတွက်ပဲအသုံးပြုတာကောင်းပါတယ်အေးရပေါ်မှာနေပြီးတော့တယ်လီဗီဇင်းလမ်းကြည့်တာတို့ဘာလို့မလုပ်ရင်အကောင်းဆုံးပဲဖြစ်ပါလိမ့်အဲ့တော့စိုးရင်ကြာတွေစိတ်တူကြာတွေဒေါသဆွကြာကိစ္စတွေနဲ့အလုပ်ကိစ္စတွေကိုအိယာဝန်ငန်းကြီးမှာမိပစ်ထားတာအကောင်းဆုံးဖြစ်ပါတယ်အဲ့တော့ဓာရီလုံးရဲ့သားနဲ့မှဒီလိုမျိုးလာစိတ်ဖိုင်ကြီးနေကောင်းအောင်လုပ်ထားတဲ့ဂျားတွေကမှဖြတ်ပြီးတော့အိပ်ပွေရအတွက်ခင့်မိပါတယ်ဆိုရင်တော့တကြွနားလေတဲ့ဂျာဝင်နေနဲ့တိုင်ပင်ပြီးတော့ဘာကြောင့်အိတ်ဆက်ချင်းဆိုင်ရာပြဿနာတွေဖြစ်နေရတာလဲဘာကြောင့်အိတ်မပျော်ဖြစ်နေရတာလဲဆိုတော့ယောဂအခြေခံအကြောင်းတရားတွေကိုရှာပြီးတော့ကုသမှုအများဆုံး
အင်းဒီနေ့ကြောင်းလေးပြောချင်ပါတယ်ခင်ဗျဟုတ်ကဲ့ဆရာကြီးတခုပါဆရာတကယ်လို့များညဘက်မှာစောစောအိပ်ရာမဝင်နိုင်လောက်အောင်အလုပ်များခဲ့ကြရင်ပေါ့နော်မနေ့ဒီအလင်းအောင်ကြာလာတဲ့အချိန်မှာအလိုလိုဒီအုံနောက်ကနေနိုးသွားတတ်တဲ့အတွက်သူတို့အတွက်ဆင်ရောဆရာကြီးဘယ်လိုအကြံပေးနိုင်မလဲအလင်းအောင်ရှိတဲ့အချိန်မှာအိပ်နေအောင်လေ
ကျွန်တော်တို့အဲ့ဒါကြောင့်မလို့ဟိုမျက်လုံးလေးတွေကိုကာတဲ့ဟာလေးတွေကြီးထွင်ထားကြပါလို့မျက်လုံးလေးတွေကာတဲ့ဟာတွေကျွန်တော်တို့ဈေးမြန်မော်ရောက်ရင်မျက်လုံးလေးတွေကာတဲ့အဲ့အနေအောင်မျက်လုံးကားတဲ့ဟာလေးရဲ့အလင်းအောင်ကားတဲ့ဟာလေးရဲ့ကျွန်တော်နားထဲမှာလည်းနားထဲမှာထည့်လို့ရတဲ့ rubber တုံးလေးနဲ့ဘေးကဆူညံတဲ့အတန်တွေကိုမကြားရအောင်ထည့်တဲ့ကိရိယာလေးတွေလေးနဲ့ဒီပေါ်မှာပေးတတ်ပါတယ်အဲ့လိုပေးတဲ့ဟာမျိုးလေးကိုသုံးပြမယ်ဆိုလို့ရှိရင်အဆင်ပြေနိုင်ပါလိမ့်မယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ